မြန်မာအစိုးရပေါ်မှာလက်နက်ကန်ကြမ်းဖက်နေတဲ့အဖွဲ့ကိုထောက်ခံဖို့အတွက်စင်ကာပူကိုအသုံးချနေတဲ့မြန်မာနိုင်ငံသားအများအပြားကိုအရေးယူလိုက်တယ်လို့စင်ကာပူပြည်ထောင်စုဝန်ကြီးဌာနကကြေညာချက်တည်းထုတ်ပြန်ပါတယ်။ဒါဟာစင်ကာပူနိုင်ငံရဲ့လုံခြုံရေးအတွက်လည်းအငြင်းရှိတဲ့လုပ်ရဖြစ်ကြောင်းဖော်ပြထားတာပါ။မြန်မာနိုင်ငံသားတစုဟာအေးရခိုင်တပ်ဖွဲ့နဲ့သူတို့ရဲ့နိုင်ငံရေးအင်အားစုဖြစ်တဲ့ ULA တို့ကိုထောက်ခံဖို့မြန်မာနိုင်ငံသားတချို့ကိုစီယုံအားဖြစ်ခဲ့တယ်လို့စုံစမ်းစစ်ဆေးမှုတွေကသိရကြောင်းဖော်ပြထားပါတယ်။အေးဟာမြန်မာနိုင်ငံမှာတိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်ပြီးမြန်မာအစိုးရကသူတို့ကိုအကြမ်းဖက်အုပ်စုတစ်ခုဖြစ်သတ်မှတ်ထားတယ်လို့ပြောပါတယ်။အခုလိုဖမ်းဆီးစစ်ဆေးနေတဲ့ဒူရီတဲကတူဟာအေးခေါင်းဆောင်နဲ့တည်းရဲ့ဆက်ဆက်မှုရှိပြီးစင်ကာပူမှာရှိတဲ့ရခိုင်အတိုင်းဝန်းကိုစီယုံတာအေးအတွက်ရန်မုံငွေစုဆောင်းတာတွေလုပ်သူဖြစ်တယ်လို့ဆိုပါတယ်။အခုဖမ်းဆီးစစ်ဆေးနေသူတွေအားလုံးဟာမကြသေးခင်ကစင်ကာပူမှာပြုတ်လုကျင်းပခဲ့တဲ့အေးတပ်ဖွဲ့နဲ့ ULA တီထောင်ခြင်းဆင်းနှမြောက်ခန္ဓာကျင်းပခဲ့ကြသူတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဒီခန္ဓာမှာသူတို့ဟာအေးဝတ်စုံနဲ့အေးအထိတ်မှတ်ဒစိတ်တွေကိုတက်ဆင်ခဲ့ကြတယ်လို့လက်နက်ပုံစံအတုတွေကိုလည်းကင်ဆောင်ထားကြတယ်လို့ဖော်ပြထားတာပါ။လုံခြုံရေးစိုးရိမ်ပွဲရှိတဲ့လောက်ရတွေမှာပါဝင်ခဲ့သူတွေရဲ့ပြည်ဝင်ခွင့်ကိုရုပ်သိမ်းပြီးသူတို့ကိုစင်ကာပူနိုင်ငံကမောင်းထုတ်မယ်လို့ဆိုပါတယ်။စင်ကာပူနိုင်ငံမှာမြန်မာအမျိုးသားအများအပြားရှိနေပြီးတော့သူတို့ဟာအများအပြားစင်ကာပူနိုင်ငံရဲ့တရားဥပဒေကိုလေးစားလိုက်နာပြီးစင်ကာပူအတွက်အကျိုးပြုနေကြသူတွေဖြစ်တယ်ပါတယ်။ဒါကြောင့်လူတစ်ဆုပ်ဆိုင်ရဲ့အပြုမှုကြောင့်ကျွန်ုပ်တို့နဲ့တဟဇာတဖြစ်အောင်နေထိုင်နေရတဲ့မြန်မာလူမှုအတိုင်းအဝန်တစ်ခုလုံးကိုမထိခက်စေအောင်တတိထားမှာဖြစ်တယ်လို့လည်းစင်ကာပူနိုင်ငံပြည်ထောင်စုဝန်ကြီးဌာနကဇူလိုင်လ10ရက်နေ့နဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။